ဒီနေ့1369ခုနှစ်တကူလာဇန်6ရက်နေ့ခရစ်တက္ကရာ2008ခုနှစ်ဧပြီလ17ရက်နေ့ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးနေ့ရှိကျက်ကလောက်ပရိယတ်တိစာသင်တန်းမင်္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပပြုလုပ်အပ်သော48ကျင်းမြောက်သင်္ကြန်တွင်ဆရာတရားစခန်းပွဲမှာကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပရိသတ်သမုပ္ပါဒ်တရားတော်များမဟုတ်ကြမိမနာကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကတော်မြတ်ကြီးအားနမောတတ၃ကျင့်ရုပ်ဆုံ၍ပူဇော်ကြတော်ကြပါကုန်သို့။နမောတတ။ဘုရားတော်ဆရာတော်ဆရာတော်သမ္မာသမ္ဗုဒ္ဓတ္တဘုရားအစရှိတော်လင်္ကာများကိုရုပ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်ဘုရားမေတ္တာသစ္စာနဲ့ကိုသစ္စာသစ္စာသစ္စာနဲ့ပါသစ္စာကိုဉာဏ်နဲ့ပုံမှန်ပုံမှန်အစာသိရမူလားသုတော်ဝါဒနဲ့သာမာသောဉာဏ်သိရတဲ့ဆဲဤဖြစ်တဲ့သစ္စာနှစ်ခု၄ခုအလွာအင်္ဂါ12ပါးတရားကိုများနှင့်သုံးပါးအစံနှစ်ရမူလဝသုံးဝါနှင့်ကာလသုံးဖြာအချင်းရ28တွဲကိုအလွယ်ကျက်မှတ်သိစေအပ်သည်တန္တရာမှလူကြောင်းသည်ဆိုတော့တန္တရာလည်းဘုံလည်းနည်း8တွဲရှိတယ်အဲ့ဒီ8တွဲကိုနားလည်အောင်ကြိုးစားရမယ်မနေ့ကဘုန်းကြီးတို့ကျေးဇူးပြုပေးတာမူလနှစ်ဖြာဆိုတဲ့အသွဲမူလနှစ်ဖြာသည်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာကသစ္စာလေးပါးကိုမသိဘူးသစ္စာလေးပါးမသိတော့တဏှာကလိုချင်တာပေါ့တဏှာကလိုချင်တော့ဘာကုသိုလ်ပဲပြုပြုဆန္ဒကလေးတွေတခုကိုယ်ဆန္ဒရှိတယ်လို့လူဘုံချမ်းသာနတ်ဘုံချမ်းသာမြမဘုံချမ်းသာချမ်းသာမျိုးမျိုးတောင်းတအဲ့ဒီလိုတောင်းတတာကတဏှာရဲ့သဘောဘလောင်ပဲချမ်းသာကိုတောင်းတပင်တောင်းတညာတော့လည်းပဲသူတို့တောင်းတတဲ့ချမ်းသာသည်နိဗ္ဗာန်ချမ်းသာမဟုတ်ဘူးဘုံဘဝချမ်းသာဘုံဘဝချမ်းသာဆိုတာခန္ဓာ၅ပါးရှိတယ်ခန္ဓာ၅ပါးရှိတဲ့အတွက်ဒုက္ခသစ္စာဖြစ်တယ်ဒုက္ခသစ္စာကိုချမ်းသာလို့ထင်ပြီးတော့သူတောင်းတနေတာဒုက္ခသစ္စာကိုချမ်းသာလို့ထင်တာကအဝိဇ္ဇာရဲ့သဘောအဲ့ဒီဒုက္ခသစ္စာကိုပဲနောက်ပြန်ရအောင်တောင်းတတာကတဏှာရဲ့သဘောနော်ဒုက္ခသစ္စာကိုဒုက္ခသစ္စာလို့မသိဘဲနဲ့ချမ်းသာစေချမ်းသာမှန်းလို့ထင်နေတာကအဝိဇ္ဇာရဲ့သဘောအဝိဇ္ဇာရဲ့သဘောကရှေ့ကဖုံးကွယ်ထားတော့လူဘုံဆိုလဲလူကျင်လိုက်တာပဲနတ်ဘုံဆိုလဲလူကျင်လိုက်တာပဲ ပြမဘုံဆိုလဲလိုချင်လိုက်တာပဲလူချမ်းသာနဲ့ချမ်းသာပြမချမ်းသာဆိုလဲခံစားချင်လိုက်တာပဲသိလို့လားမေးတော့မသိလို့ဘာမသိတာလဲမေးတော့အဲ့ဒီချမ်းသာဟာချမ်းသာစေဟုတ်ပါတယ်မဟုတ်ပါဘူးလို့မသိလို့ချမ်းသာစေမဟုတ်ပါဘူးလို့မသိလို့မသိတော့လိုချင်တယ်လိုချင်တော့ရအောင်ကြိုးစားတယ်ရအောင်ကြိုးစားတော့ရလာတယ်ရလာတာကဒုက္ခသစ္စာတရားအဲ့ဒီလိုနည်းနဲ့ပဲနောက်ဘဝမှာခန္ဓာ၅ပါးဒုက္ခသစ္စာရလိုက်။အဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာတရားကိုမသိအောင်ဝိဇ္ဇာကဖုံးကွယ်လိုက်။တဏှာကလိုချင်လိုက်။ຢາကြောင့်လို့ဒေလုံးလိုက်ရလာလိုက်။ရလာတော့ဒုက္ခသစ္စာရလိုက်။ဒီလိုနဲ့ပဲတဘဝပြီးတဘဝတဘဝပြီးတဘဝကျင်လည်လာခဲ့တာယနေ့ထက်တိုင်အောင်ပါပဲ။ဘာသန္တရာလည်းခဲ့တယ်လဲမိတော့ဒုက္ခသစ္စာသန္တရာလည်းခဲ့တာပဲ။အဲ့ဒီဒုက္ခသစ္စာသန္တရာလည်းအောင်ဘလူတွေကနေပြီးတော့ဖန်တီးပေးနေတယ်လဲမေးရင်အဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကဖန်တီးပေးနေတာပါနော်အဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကဟိုးစက်ကြီးတစ်ခုကိုလဲအောင်အစကနေပြီးတော့ဘိန်းကြီးနဲ့လှက်ပတ်ပေးနေတယ်လို့အဲ့ဒီလိုအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကသန္တရာကြီးကိုလှက်ပတ်ပေးနေတာဥပမာအဖြစ်ပြောကြပါစို့ဆိုရင်ပရိစ္ဆသမုပ္ပါဒ်ဆဝိုင်းကြီးကြည့်လိုက်ပေါ့နော်ပရိစ္ဆသမုပ္ပါဒ်ဆဝိုင်းကြီးကြည့်လိုက်တဲ့အခါကျတော့ဆဝိုင်းကြီးကအဝိုင်းကြီးဖြစ်နေတာအဝိုင်းကြီးတွေဘာနဲ့တူတယ်လဲဆိုတော့ဘိန်းကြီးနဲ့တူတာပေါ့ယထာဘိန်းတို့နော်လှဲဘိန်းတို့ကားဘိန်းတို့ဒီလိုဘိန်းကြီးတွေနဲ့တူတယ်အဲ့ဒီဘိန်းကြီးကိုသူကြည့်ထားလို့ကတော့လဲပတ်တဲ့သဘောမရှိပါဘူးဒါဖြင့်လဲအောင်ဘလူကလုတ်ပေးတယ်လေလို့မေးရင်အဲ့ဒီဘိန်းကြီးထဲမှာရှိတဲ့ဝင်ယောကလုတ်ပေးတာဟုတ်လားဝင်ယောကလှည့်ပေးတာဝင်ယောလှည့်ပေးရုံနဲ့ဒီဘိန်းကြီးလဲပြီလားဒီလိုတော့မှော်သေးပါဘူးဗြောင်းကလည်းရှိအောင်မှာပေါ့ဒါတော့ဝင်ယောနဲ့ဗြောင်းပူးတွဲပြီးတော့လှည့်ပေးလိုက်တာဟောဒီဘိန်းကြီးတပတ်ပြီးတပတ်မလဲဘူးလားလဲသွားလားလဲသွားပါတယ်အဲ့ဒီလိုလဲတော့ဝင်ယောနဲ့ဗြောင်းကပြုတ်လုတ်ပေးနေတယ်လို့ပါပဲတဲ့တတဝရီသန္တရာကျင်လည်အောင်လုံးနေတဲ့နေရာမှာလည်းပဲအဝိဇ္ဇာနဲ့တဏှာကသန္တရာကျင်လည်အောင်ပြုလုပ်ပေးနေတဲ့အကြောင်းရင်းတရားနှစ်ပါးပါပဲအဲဒါကြောင့်ဟောဒီအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကိုဟောဒီလဲပင်ကြီးနဲ့တူတဲ့ဇဝိုင်းကြီးထဲမှာအလဲဘဟုမှာမထည့်ဘူးလားထည့်ထားလားအလဲဘဟုမှာနော်အဝိဇ္ဇာတဏှာမူလနှစ်ဖြာဟုတ်လားအဲ့ဒီအဝိဇ္ဇာနဲ့အဲ့ဒီတဏှာကအလဲဘဟုမှနေရာယူပြီးတော့ဘာနဲ့တူတယ်လဲမေးရင်ဝင်ရောပရောင်းနဲ့တူတယ်ဘာနဲ့တူလဲဝင်ရောပရောင်းနဲ့တူစွာနော်ဝင်ရောပရောင်းနဲ့တူစွာအလဲကောင်ကနေထိုင်ပြီးတော့ဟောဒီဇဝိုင်းကြီးကိုတပတ်ပြီးတပတ်လဲအောင်သူကလုပ်ပေးပါလိမ့်မယ်ဒီတော့ဝိဇ္ဇာတဏှာကဝင်ရောပရောင်းနဲ့တူတယ်ဆိုတော့မဟုတ်ဆရာတော်ဖရာကြီးကဗာပြောတော့ဝင်ရောသည်အာသောတရား၄ပါးအာသောတရား၄ပါးကိုပုံတရံပြထားတဲ့သဘောတရားပဲလို့မပြောဘူးလားပြောခဲ့လားအာသောတရား၄ပါးလို့ပြောခဲ့တယ်အခုခေါင်းကြီးကပြောနေတာကအဝိဇ္ဇာနဲ့တဏှာဘာကွာတယ်လဲမေးရင်အတူတူပဲနော်အာသောတရား၄ပါးသိမင်းလည်းရင်အဝိဇ္ဇာနဲ့တဏှာပါပဲအာသောတရား၄ပါးကဘယ်လိုတွေတော့ကာမတဝါရဲ့ဘဝတဝါရဲ့ဒိဋ္ဌာတဝါရဲ့အဝိဇ္ဇာတဝါရဲ့အာသောတရားဘယ်နှပါလဲဟုတ်ပြီအာသောတရား၄ပါးကာမတဝါဆိုတာကအာယုံ၅ပါးကာမဂုဏ်တရားတွေနဲ့ပတ်သက်ပြီးတော့အမြဲတမ်းကြက်နှစ်သက်နေတာလိုလားနေတာတောင်းတနေတာအဲ့ဒါဘာအတဝါလဲကာမတဝါအာမျက်စိကလည်းကြည့်ကျင်တယ်ကြည့်ကျင်တယ်ကြည့်ကျင်တယ်တခါကြည့်ပြင်လည်းပဲမတိမ့်တိမ့်ဘူးနောက်တခါကြည့်ကျင်နေပြန်တယ်ထပ်ကတလဲလဲကြည့်ကျင်နေပြန်တယ်ကြည့်လို့ကမဝပါဘူးဆိုတဲ့သဘောအဲ့ဒီလိုထပ်ကတလဲလဲကြည့်ကျင်တဲ့သဘောသည်ဘုန်းကြီးတို့ကြည့်ကျင်တဲ့သဘောကတော့ကာမပေါ့နော်တဏှာပေါ့ဟုတ်လားကာမတဏှာပေါ့ထပ်ခါတလဲလဲဖြစ်နေတာကြတော့အာတဝေါလို့ခေါ်တယ် ။ပါတော်ဆိုတာကယိုစီးတာ။နော်ယိုစီးနေတာ။ယိုစီးနေတယ်ဆိုတော့မြေထဲမှာရေတွေစီးနေတာတွေ့ဖို့မှပေါ့လေ။တသွင်သွင်စီးနေတာ။တသွင်သွင်စီးနေတော့ရေအလင်းရင်ဟာဘရော့ပြတ်တယ်လည်းမင်းဘရော့မှမပြတ်ဘူး။တသွင်သွင်ကိုသူကစီးနေတာနော်။တသွင်သွင်ကိုသူကစီးနေတာ။စင်စက်မပြတ်ဖြစ်နေတာလို့ဆိုလို့တယ်။အဲ့ဒါအာတော်ရဲ့သဘောတရားပဲ။အဲ့ဒီတော့အစင်ကလေးကိုကြည့်ခြင်းနဲ့တခါတရံကြည့်ခြင်းနာလားအမြဲတမ်းကြည့်နေခြင်းနာလားအမြဲတမ်းကြည့်နေခြင်းနာကြည့်ခြင်းနာကတဏှာအစင်ဒီကာမနော်ဝိထုကာမကြည့်ခြင်းနဲ့ကတဏှာအဲ့ဒီတဏှာကကြိလေသာကာမဟောကာမကလည်းနှမျိုးရှိတယ်နော်အစင်ဒီဝိထုကာမအစင်ဒီပါလေ
ဝိထုကာမ
ဘုဒ္ဓကာမဘုဒ္ဓကာမကာမဆိုတာကတော့တဏှာပေါ့ဘုဒ္ဓဆိုတော့တဏှာဖြစ်ခြင်းရဲ့အကြောင်းအစင်းဒီတဏှာဖြစ်ခြင်းရဲ့အကြောင်းဒါကြောင့်မလို့သူ့ကိုဘယ်လိုခေါ်လဲဘုဒ္ဓကာမအစင်းကတဏှာဖြစ်ခြင်းရဲ့အကြောင်းတဏှာဒီကာမတဏှာဖြစ်ခြင်းရဲ့အကြောင်းကဝတ္ထုနှစ်ခုပေါင်းလိုက်တော့ဝတ္ထုကာမဟုတ်ပြီနောက်တစ်ခါမိမိတဏ္ဍာမှာရှိနေတဲ့တဏှာလေးသည်ကိလေသာကာမပါကာမလဲကိလေသာကာမကိလေသာဒိဟုသောကာမကိလေသာဆိုတဲ့ကာမကာမကတဏှာကိလေသာကကိလေသာကိလေသာတဲမှာအပါအဝင်ဖြစ်တဲ့တဏှာလို့ဒီလိုဆိုလိုပါတယ်ကိလေသာတဲမှာအပါအဝင်ဖြစ်တဲ့တဏှာသည်ကိလေသာကာမဒီတော့ကာမကိုမျိုးစားခွင့်ရဲ့နှစ်မျိုးပေါ့လေဘုဒ္ဓကာမရဲ့ကိလေသာကာမရေဘုဒ္ဓကာမကအစင်းကိလေသာကာမကတဏ္ဏเนาะအဲ့ဒီတဏ္ဏလေးသည်တခါတရံသာဖြစ်တာလားအမြဲတမ်းဖြစ်နေတာလားအမြဲတမ်းဖြစ်နေတာအမြဲတမ်းကြည့်ရင်နေတယ်ထက္ကရကကြည့်ရင်နေတယ်ကြည့်လို့မဝဘူးเนาะဒါကြောင့်အမြဲတမ်းဖြစ်နေတာမဟုတ်လို့အာတဝဒီတော့ကာမတဝဆိုတဲ့တဏှာဆိုတဲ့တရားသည်အာယုံ၅ပါးကိုတာယာတဲ့တဏှာဆိုတဲ့တရားသည်ဒီနေရာမှာကာမတဝနောက်တစ်ခါဆင်းကလေးမြင်တဲ့အခါမှာကြည်ယုံတင်တာဟုတ်သလားမေးတော့မဟုတ်သေးဘူးအတန်ကလေးကိုကြားလိုက်ပြန်တော့လည်းပဲတခါကြားယုံတဲ့တင်းတင်းရလားမေးတော့မတင်းတင်းဘူးမိမိနဲ့ပတ်သက်တဲ့ခင်နဲ့မင်းနဲ့ပုဂ္ဂိုလ်ရဲ့အတန်ကလေးဆိုရင်ထက္ကတလေနဲ့ကြားခြင်းနဲ့မိမိသားကလေးရဲ့အတန်၊သမီးကလေးရဲ့အတန်၊ဇနီးအတန်၊ခင်မုန်းအတန်၊ခင်နဲ့မင်းနဲ့ပုဂ္ဂိုလ်ရဲ့အတန်နားထောင်လို့ဝါသလားမေးတော့မဝဘူးကြားတယ်ကြားတော့ကလည်းตาရလိုက်တာပဲသဘောကြားလိုက်တာပဲထပ်ပြီးတော့လည်းကြားခြင်းနေတာပဲစင်စဲမပြတ်ဖြစ်နေတာတဲ့စင်စဲမပြတ်ဖြစ်နေတာအဲဒီလိုစင်စဲမပြတ်ဖြစ်နေတာမဟုတ်လို့အာတဝနော်စင်စဲမပြတ်ဖြစ်နေတာကအာတဝနားထောင်နေတာကတဏှာตาရတာကလည်းတဏှာနားထောင်နေတာလည်းတဏှာစင်စဲမပြတ်ဖြစ်နေတာကအာတဝဩရိအတန်ကလေးသည်တဏှာရဲ့အာယုံအပြုခံရတဲ့အရာကလေးမို့လို့ဘာကာမလို့ခေါ်မလဲဘာကာမလို့ခေါ်မလဲဝိထုကာမဘာကာမလဲဝိထုကာမမိမိတဏ္ဍာမှာရှိနေတဲ့တဏှာတရားကလေးကတော့အဲကိလေသာကာမဒီလိုမလားအတန်ကလေးကဝိထုကာမမိမိတဏ္ဍာမှာရှိနေတဲ့တဏှာကလေးကကိလေသာကာမဟောနော်ဝိထုကာမဒီနေရာမှာဝိထုကာမကအဓိကမဟုတ်ဘူးကိလေသာကာမကအဓိကအဲဒီကိလေသာကာမသည်တဏှာဆိုတဲ့ကိလေသာကာမသည်တခါတရံဖြစ်တာမဟုတ်ပါဘူးတဲ့ဆင်ဆဲမပြတ်ဖြစ်နေတာမို့လို့အာတဝလို့ခေါ်တယ်နှစ်ခုပေါင်းလိုက်တော့ကာမတဝပေါ့ဟုတ်လားအဲဒီကာမတဝဆိုတဲ့ကာမရာဂလေးကဘယ်ကြမှငြိမ့်တယ်လဲဆိုရင်အနာဂံဖြစ်မှငြိမ့်တာဘယ်ကြမှငြိမ့်လဲအညာအနာဂမ်မဖြစ်မချင်းဘရောမမငြိမ့်ဘူးเนาะအနာဂမ်မဖြစ်ဖဲနဲ့ကာမရာဂကိလေသာလေးကုန်နေပါပြီလို့ကိုယ့်ကိုယ်ကိုပြောလို့မရဘူးခိတ္တခဏအချိန်ဤရရကြောင့်မပေါ်ရင်သာနေရမယ် ရင်ထဲမှာတော့မကိန်းဘူးလားကိန်းနေလားအချိန်လေးရရကြောင့်သူ့ရဲ့ဖြစ်တဲ့ဖြစ်တတ်တဲ့အကြောင်းမပြည့်စုံလို့သာမဖြစ်ချင်နေရမယ်ဖြစ်တဲ့ဖြစ်တတ်တဲ့အကြောင်းလေးတွေသာပြည့်စုံလာပြီဆိုရင်ငုံနေတဲ့ကိလေသာလေးမပေါ်ဘူးလားပေါ်လာမှာလ
ား
ပေါ်လာမှာပဲနော်ပုရုဇဉ်ပုဂ္ဂိုလ်မှလည်းပေါ်တာပဲသောတာပန်ပေါ်နိုင်တာပဲသက္ကရာကံလည်းပေါ်နိုင်တာပဲဘယ်ပုဂ္ဂိုလ်ကြမှာငြိမ့်သွားလဲအနာဂါမ်ကြမှာငြိမ့်သွားတာဒီတော့အနာဂါမ်မဖြစ်သေးဘူးဆိုရင်ဟာငါတို့မှာကိလေသာကာမတွေကာမရာဂတွေမရှိပါဘူးလို့ဒီလိုပြောလို့ရပါမလားမရဘူးရှိကိုရှိနေတယ်ဟုတ်လားဘာသဘောနဲ့ရှိနေသလဲအနုတ္တယသဘောနဲ့ရှိနေတာကိန်းနေတာပေါ့နော်ကိန်းနေတာဟိုးခေါင်းကြီးတို့နေရာဒီမှာမြေကြီးထဲမှာမျက်ပင်ဖြစ်မဲ့မျိုးစိတ်ကလေးတွေဥကလေးတွေဟောဒီမြေကြီးထဲမှာဝင့်နေသလိုပဲဟုတ်လားမေခေါကောင်းကြီးကြည်လိုက်တော့ကောင်းခေါကောင်းကြီးကြည်လိုက်တော့မျက်ပင်စင်းစင်းဆိုဆိုဘယ်နှပင်တွေ့လဲမ
ရှိပါဘူး
ဗျာတပင်းမှမတွေ့ဘူးဘာမှမရှိတယ်လို့ပဲနော်ဒါပေမဲ့မောကလေးနှစ်ဖြတ်သုံးဖြတ်ရွာလိုက်ပြီဆိုတော့အရှုရှုပဲဩမျက်ပင်ကလေးတွေမပေါဘူးလားပေါ့ပေါ့လာတယ်မျက်ပင်ဖြစ်စေတတ်တဲ့တတ္တိတကလေးတွေအမြင့်ကလေးတွေဥကလေးတွေစသည်ဖြင့်ပေါ့နော်မျိုးစေ့ကလေးတွေဟောဒီမိကြီးတဲ့မှာမကိန်းလို့လားကိန်းနေတော့
ကိန်းနေတော့ပါဗျာ
သာမန်မျက်စိနဲ့ကြည့်လို့ရရလား မရဘူးအကြောင်းတိုက်ဆိုင်လာတဲ့အခါမိုးကလေးတစ်ဖြတ်နှစ်ဖြတ်ရွာလိုက်တော့မှနော်မိုးကလေးတစ်ဖြတ်နှစ်ဖြတ်ရွာလိုက်တော့မှအဲ့ဒီကနေထွက်လာပြီးတော့အညုံကလေးတလူလူနဲ့အပင်ကလေးဖြစ်လာတာမလား ဒီတော့ကိလေသာကာမကလည်းအဲ့ဒီသဘောပါပဲအနုတ္တယသဘောနဲ့ကိန်းနေတာဘုရုသင်တော်ဓမ္မသက္ကရာကအဲ့ဒီပုဂ္ဂိုလ်ရဲ့သန္တာမှာကိန်းနေတယ်အကြောင်းမတိုက်ဆိုင်ဘူးဆိုလို့ရှိရင်တော့လွယ်လွယ်နဲ့ပေါ်မလားအကြောင်းတည်းဆင်လာပြီဆိုရင်တော့ပေါ်လာမှာပဲဟုတ်လားအကြောင်းတည်းဆင်လာပြီဆိုရင်တဏှာရာဂရဲ့သဘောတရားကလေးတွေပေါ်လာမှာပဲအဲ့ဒီပေါ်လာတဲ့သဘောတရားဒီဒီနေရာမှာကာမတဝလို့ဒီလိုခေါ်တာပေါ့နော်ကာမတဝအဲ့ဒီတော့အစင်းနဲ့ပတ်သက်ရင်လည်းကာမတဝအတန်နဲ့ပတ်သက်ရင်လည
်းက
ာမတဝအနတ်နဲ့ပတ်သက်ရင်လည
်း
ကာမတဝအရာသာနဲ့ပတ်သက်ရင်လည
်း
ကာမတဝတွေးကြည့်ရတဲ့ပတ်သက်ရင်လည
်း
တွေးတော့ဇာနဲ့ပတ်သက်ရင်လည
်း
ကာမတဝါလေးတွေဖြစ်နေတာเนาะကာမတဝါလေးတွေဖြစ်နေတာအဲဒီတော့ကာမတဝါသည်သူ့ရဲ့အာယုံအမျိုးမျိုးအလိုက်အခု6မျိုးလို့မပြောခဲ့ဘူးလားပြောခဲ့အစင်းနဲ့ပတ်သက်တဲ့ကာမတဝါအတန်နဲ့ပတ်သက်တဲ့အနတ်နဲ့ပတ်သက်တဲ့အရသာနဲ့ပတ်သက်တဲ့တွေးတိဇာနဲ့ပတ်သက်တဲ့တွေးတော့ဇာနဲ့ပတ်သက်တဲ့ကာမတဝါအတွေ့အထိမှာလည်းကိလေသာရှိတာပဲဟုတ်လားဟာငါအတွေ့အထိမှာကိလေသာမရှိဘူးလို့မထင်နဲ့အတွေ့အထိလည်းကိလေသာရှိနေတာပဲအဲဒီအတွေ့ကလေးတွေကိုတွေ့လိုက်ရတဲ့အာရကလေးအပေါ်မှာတွေ့ရင်တွေ့ရင်တွေ့ရင်တဲ့သဘောတွေကြားနေတဲ့ဆိုရင်တခြားလားကာမတဝါလားကာမတဝါလေးဖြစ်နေတာပဲနော်ဒါပေမဲ့ဘလောက်ပဲ6မျိုးပြောင်း6မျိုးကွဲပြားပင်ညာတော့လည်းပဲကွဲပြားပင်ကွဲပြားညာတော့လည်းပဲအားလုံးခြုံပြီးတော့ကြည့်လိုက်တော့နံပါတ်1တစ်မျိုးတည်းပဲကာမတဝါဟုတ်ရဲ့လားဘာတရားလဲကာမတဝတရားလေးနောက်တစ်ခါနံပါတ်2ကတခြားလားဘဝတဝလားဘဝတဝဘဝတဝကြတော့ခွန်ကြီးတို့နော်ဘဝတဝကြတော့သောတာပန်တက္ကရာကအနာဂတ်နေမှာလည်းရှိပါတယ်တဲ့ယဟန္တာအဲသောတာပန်တက္ကရာကမှာလည်းရှိပါတယ်အနာဂတ်မှာလည်းရှိပါသေးတယ်တဲ့နော်အခုနကာမတဝတော့ကပုရုဇေမှာရှိတယ်သောတာပန်မှာရှိတယ်တက္ကရာကံမှာရှိတယ်အနာဂတ်ရှိရလားမရှိဘူးယဟန္တာဆိုရင်ပိုတော့မရှိသေးတာပေါ့နော်အနာဂတ်နဲ့ကစပြီးတော့ပယ်ပလိုက်တာဩဘောဘသဝကြတော့ပုရုဇဉ်မှာရှိတယ်သောတာပန်မှာရှိတယ်တက္ကရာကံမှာရှိတယ်အနာဂတ်မှာရှိသေးတာပဲဘောဘသဝလေဘဝနဲ့ပတ်သက်ပြီးတော့လိုချင်တာလေးတွေပေါ့ဟုတ်လားဖြစ်ချင်တာလေးတွေဘဝနဲ့ပတ်သက်ပြီးတော့ဖြစ်ချင်တာလေးတွေဘဝနိကန္တိကဇောလေးတွေမရှိဘူးလားရှိ
ပါ
ဗျာအဲ့လိုရှိတဲ့အတွက်ဘဝမပြတ်သေးဘူးအနာဂတ်ပုဂ္ဂိုလ်ဘာလို့ဘဝမပြတ်တယ်လဲမေးရင်ဘယ်လိုပြောမလဲဘဝရာဂရှိနေသေးလို့ဘာဖြစ်လို့လဲအနာဂတ်ပုဂ္ဂိုလ်ဘာလို့ဘဝမပြတ်သေးတာလဲဘဝရာဂရှိနေသေးလို့ဘုန်းကြီးပြိဿတွေလည်းဒီနေ့ဘဝမပြတ်ကြသေးဘူးဒီဘဝကနေဝိညာဉ်ချုပ်သွားပြီးမှနောက်ဘဝမှာရောက်နောက်ဘဝမှာသိပြန်ဖြစ်အောင်ပါပဲအသိသိပြန်ဖြစ်အောင်ပါပဲဘဝတွေအသိသိထိုက်ရအောင်ပါပဲဘာဖြစ်လို့ဘဝတွေမရက်တာလဲဘာဖြစ်လို့ဘဝတွေမဆုံးတာလဲ ဘာဖြစ်လို့ဘဝတွေပြန်ဖြစ်နေတာလဲဘဝဓာတ်ကတဏှာလေးရှိနေသေးလို့ဘာဖြစ်လို့လဲဘဝဓာတ်ကဆိုတဲ့တဏှာလေးရှိနေသေးလို့ဒီလိုမလားအာတဝအနေနဲ့ပြောတော့ဘာတဝတော့ဘဝတဝနံပါတ်၁ကကာမတဝနံပါတ်၂ကလက်ခုပေါင်းလိုက်တော့တို့လည်းတဏှာပဲမဟုတ်လားဘယ်ကြမှာကုံသွားလဲယဟန္တာဖြစ်မှာကုံသွားတာနော်သောတကနာမ၃ကပါတယ်လေဒိဋ္ဌာတဝဒိဋ္ဌိနဲ့အာတဝနဲ့တွဲထားတာဟုတ်လားဒိဋ္ဌိဆိုတာကတခြားလားအမှားမြင်တာလား
အမှားမြင်တာပ
ါအမှားမြင်တာပုဂ္ဂိုလ်သတ္တဝါကသတ္တဝါယောက်ျားမိန်းမဆိုတဲ့အမြင်ကလေးတွေမြင်တာဒီဒိဋ္ဌိနော်ခုနပြောသလိုပဲစဉ်စဲမပြဖြစ်နေတာကအာတဝပုဂ္ဂိုလ်သတ္တဝါကသတ္တဝါယောက်ျားမိန်းမဆိုတဲ့အမြင်ကဗာလေဒိဋ္ဌိစေသမပြဖြစ်နေတာကအာတဝနှမျိုးပေါင်းလိုက်တော့ဒိဋ္ဌာတဝတစ်ချိန်တည်းဖြစ်တာလားစေသမပြဖြစ်နေတာလားသားတွေ့တိုင်းတွေ့တိုင်းသားဆိုတဲ့အမြင်မစွန့်ဘူးဟုတ်လားသမီးတွေ့တိုင်းတွေ့တိုင်းသမီးဆိုတဲ့အမြင်စွန့်ရလားစွန
့်ပါဘူး
ဗျာမစွန့်ဘူးပုဂ္ဂိုလ်သတ္တဝါမြင်တိုင်းမြင်တဲ့ပုဂ္ဂိုလ်သတ္တဝါတွေအမြင်စွန့်ရလား
စွန့်ပါဘူးဗျာ
စေသမပြဖြစ်နေတာမလားအဲ့ဒါတော့စေသမပြဖြစ်နေတဲ့အတွက်အဲ့ဒါဒီတခြားလားအာတဝလားပါတော်ပါလေဒိဋ္ဌာတဝါဟုတ်တယ်မလားဒိဋ္ဌာတဝါဒိဋ္ဌိဆိုတဲ့သဘောတရားလေးစဉ်စဲမပြတ်ဖြစ်နေတာကိုဒိဋ္ဌာတဝါလို့ဒီလိုခေါ်တယ်နော်အဲ့ဒီဒိဋ္ဌိဆိုတဲ့သဘောတရားကလည်းတခြားနဲ့ရှင်တာလားတဏှာနဲ့ရှင်တာလ
ား
ဒီလိုဆိုတော့ဒိဋ္ဌိမကင်းသေးတဲ့ပုဂ္ဂိုလ်မှန်ရင်တဏှာဖြစ်တိုင်းဖြစ်တိုင်းဒိဋ္ဌိဖြစ်တာပဲနော်တဏှာဖြစ်တိုင်းဖြစ်တိုင်းဘာဖြစ်တော့ဒိဋ
္ဌိပါပါဘုရား
ဒိဋ္ဌိဖြစ်တာပဲအဲ့တော့နံပါတ်၄ကပါလေအဝိဇ္ဇာတဝါဘာတဝါပါလေအဝိဇ္ဇာတဝါအဝိဇ္ဇာတဲ့သဘောတရားတွေသိတဲ့သဘောလားမသိတဲ့သဘောလား မသိတဲ့သဘောမသိတဲ့သဘောကအဝိဇ္ဇာနော်ဘာမသိတာလဲမေးတော့သစ္စာကိုမသိတာဒုက္ခသစ္စာလည်းမသိသမုဒယသစ္စာလည
်း
နိရောဓသစ္စာ
မသ
ိမဂ္ဂသစ္စာမသိဘူးအခုစာလို့တော့မသိဘူးလားသိ
ပါရဲ
့ဗျာဒါကိုတကယ်သိတယ်လို့ခေါ်လားဒါဆိုတကယ်သိတယ်ဆိုဘယ်လိုမှတကယ်သိတယ်လို့ခေါ်လဲရှုမှတ်မှုလေးနဲ့သိမှဟုတ်လားရှုမှတ်မှုလေးနဲ့သိမှတကယ်သိတယ်လို့ခေါ်တာဒီတိုင်းကြာဘူးနာဝနဲ့သိတာဒီတကယ်သိတာဟုတ်ရဲ့လားဟ
ုတ်ပါဘူးဗျ
ာတကယ်သိတာမဟုတ်ဘူးပရိညာအနေနဲ့ပြောတော့အခုတရားနာလို့သိတာဒီဘာပရိညာတော့ညာတာပရိညာညာတာပရိညာသိနေမလို့ခြင်းဘူးတေရဏပရိညာဆိုတာကိုယ်တိုင်ရှုမှတ်မှုလေးနဲ့သိတဲ့အသိမှလို့ခြင်းတာဟုတ်ရဲ့လားအဲဒီလိုသိတဲ့အသီးကမှတကယ်သိတယ်လို့ခေါ်တာညာတာပညာသိကတကယ်သိတာမှမဟုတ်ပဲပဲသူများပြောလို့သိနေတာပဲကိုယ်တိုင်သဘောပေါက်တာမှမဟုတ်ပဲပဲစက်တူရည်သိသိနေတာပဲဟုတ်ရဲ့လားဒီတော့စက်တူရည်သိအသီးကိုကြော်ပြီးတော့ဘာသိသိအောင်လုပ်ရမှာလဲကိုယ်ပိုင်အသီးဖြစ်အောင်လုပ်ရမယ်ကိုယ်ပိုင်အသီးဖြစ်အောင်လုပ်ရမယ်အဲဒီလိုကိုယ်ပိုင်အသီးဖြစ်သွားဖို့ဆိုတာကလည်းပဲခေါင်းတို့ပြိဿတိတခြားကြည့်ရမလားခန္ဓာကြည့်ရမလား ဘာလဲကြည့်ရမလဲဉာဏ်မဲ့ဉာဏ်မပေါ်ခင်မှာရှေ့ပြေးနေတဲ့ဘလူတွေလာရမလဲတတိယသမာဓိရဲ့ဝရိယရဲ့ဘယ်နှပါလာရမလဲဉာဏ်မဖြစ်ခင်မှာရှေ့ပြေးနေတဲ့မဲ့ခင်ဘယ်နှပါလာရမလဲဘာမဲ့ခင်နေတော့သမာတိမဲ့ခင်သမာဝါယာမမဲ့ခင်သမာဓိမဲ့ခင်သမာဓိမဲ့ခင်ဘယ်နှပါလဲသမာဓိမဲ့ခင်သုံးပါဟုတ်လားအဲဒီတော့သမာတိမဲ့ခင်ဖြစ်ဖို့ဆိုတာဘာလို့ရမှာလဲတတိပ္ပံကင်းရမယ်ဘာလို့ရမှာလဲတတိပ္ပံကင်းရမယ်သွားတတိလာတတိစားတတိနေတတိအမြဲတမ်းတတိပ္ပံကင်းဒီလိုမလားအဲဒီတော့တတိပ္ပံလေးကင်းဖို့ရန်အတွက်ဝရိယတရားကလေးကိုမြင့်တင်မပေးရဘူးလား ဝရိယလေးကလည်းမြင့်တင်ပေးရမယ်ဟောသမာဓိဆိုတဲ့စွန့်ဆိုင်မှုလေးကိုမရှိရဘူးလားဒါလည်းရှိရမယ်ဟုတ်လားတတိယဝရိယရယ်တမာတိဘယ်နှပါလဲအရိသမ္မာပြည့်စုံတော့မှလောကပညာလိုက်နိုင်တာအရိသမ္မာမှမပြည့်စုံရင်ပညာဖြစ်ပါမလားဖြစ်ပါဘူးခင
်ဗျ
ာပညာမဖြစ်ဘူးပညာတရားကတခြားလားခန္ဓာကိုယ်ခန္ဓာမှသိတဲ့ဉာဏ်လားခန္ဓာကိုယ်ခန္ဓာမှသိတဲ့ဉာဏ်ယုံနာကိုယုံနာမှသိတဲ့ဉာဏ်ဖြစ်ပျက်ကိုကျပမှန်သိတဲ့ဉာဏ်အဲ့ဒီဉာဏ်လေးဖြစ်ရင်ကိုယ်ပိုင်အသိဖြစ်ပြီတိရဏပညာဖြစ်ပြီဒီလိုမလား
အဲဒီလိုကောမယ်သိတဲ့ဒေရဏပရိညာအတိကလေးရသွားပြီဆိုရင်ဟောဒီအဝိဇ္ဇာရှိသလားမရှိတော့ဘူးလားအဲဒီလိုမှမဟုတ်ရင်ဝိဇ္ဇာမရှိဘူးလားရှိတာအဝိဇ္ဇာရှိနေသေးတာပဲနော်အဲဒီလိုဘုန်းကြီးတို့ပရိသတ်တွေရတဏ္ဍာမှာအများဆုံးဖြစ်နေတော့ကသိမှုဖြစ်နေတာလားမသိမှုဖြစ်နေတာလားသိစားသေးတဲ့ဒီကလေးအများဆုံးဖြစ်နေတာလားမသိတဲ့ဒီကလေးနဲ့နေတာလားဒီလိုဆိုဝိဇ္ဇာနဲ့နေတာလားအဝိဇ္ဇာနဲ့နေတာလားအဝိဇ္ဇာနဲ့နေတာနော်ဟောဒီဘက်ကကာမတဝါရဲ့ဘဝတဝါရဲ့ဒိဋ္ဌတဝါရဲ့ဟောရကဘာလဲအဝိဇ္ဇာတဝါကာမတဝါဆိုတာလဲတဏ္ဍဘဝတဝါဆိုတာလဲတဏ္ဍဒိဋ္ဌတဝါကဒိဋ္ဌိဘလို့နဲ့ရှင်တော့တဏ္ဍနဲ့ရှင်တယ်ဒီလိုဆိုတဏ္ဍလို့ပြောလိုက်ရင်သူကပါမသွားဘူးလားဟောရကတခြားလားအဝိဇ္ဇာလားဒီလိုဆိုတော့အဝိဇ္ဇာနဲ့တဏ္ဍပြန်ပြောစမ်းအာသောတရား၄ပါးကိုအချင်းချုပ်လိုက်ရင်ဘယ်လိုနဲ့ဘယ်လိုရမလဲအဝိဇ္ဇာနဲ့တဏ္ဍဒီတော့ဘုရားဆရာတော်ဘုရားကြီးကပြောတယ်အာသောတရား၄ပါးတွေဝင်ရုံပြောင်းနဲ့တူတယ်တဲ့ဟုတ်ရလားအာသောတရား၄ပါးတွေဘာနဲ့တူတော့အာသောတရား၄ပါးကိုတရားကိုကောင်းတော့ဘယ်လိုကောင်းမလဲအဝိဇ္ဇာနဲ့တဏ္ဍဒီတော့ဝင်ရုံပြောင်းဆိုတာဟောဒီအဝိဇ္ဇာနဲ့ဟောဒီတဏ္ဍကိုပြောတာပေါ့စဉ်းစားကြည့်စမ်းဟမ်ဝိယောပရောတာဘုရားပြောတာလေအဝိဇ္ဇာနဲ့တဏ္ဍစဝိုင်းဝကြီးအလဲကောင်းမှာဝိုင်းကြီးမတွေ့ဘူးလားအဲ့ဒီဝိုင်းကြီးတခြားနဲ့တူတာလားဗြောင်းနဲ့တူတာလားဟောအပေါ်မှာအောက်ဆိုင်ထားတဲ့မြားကြီးတွေ့လားအောက်ပိုင်းမှာလည်းမြားငုံကြီးတွေ့လားအဲ့ဒီနှစ်ခုဆက်လိုက်တော့တခြားလားဝင်ရောနဲ့တူတာလားအဲ့ဒီဝင်ရောနဲ့အဲ့ဒီဗြောင်းနဲ့ဆက်သွယ်ထားတယ်ဟုတ်လားအဲ့ဒီဝင်ရောနဲ့အဲ့ဒီဗြောင်းသည်တခြားလားအာသောတရား၄ပါးလားအာသောတရား၄ပါးကိုတရားကိုကောင်းတော့ဘယ်လိုနဲ့ပဲလို့ပြီးတော့အဝိဇ္ဇာတဏ္ဍာမူလနှစ်ဖြာသည်တခြားလားဝိယောပရောလားဝိယောပရောပါဗျာဝိယောပရောဟောဒီဝိယောပရောကြီးကဘုန်းကြီးတို့ပြည့်တတ်တယ်သဲပင်ကြီးကိုဘာလို့ပေးမလဲမေးရင်သဲပင်ကြီးကိုတပတ်ပြီးတပတ်လဲအောင်သူတို့လုပ်ပေးလိမ့်မယ်ဝိယောပရောကလေဘာလို့ပေးမလဲဘယ်လိုကလုပ်ပေးမလဲသဲပင်ကြီးကိုဟုတ်တယ်မလားဘလို့ကတော့ပြင်ပါလေဝေယောပရောမပါဘူးနဲ့အဲ့ဒီသဘင်ကြီးလည်းလို့ရပါမလားမရပါဘူးဗျာသဘင်ကြီးလည်းဘလို့ကတော့ပြရတော့ပရောနဲ့မှဝေယောကြီးချဲ့ပြီးတော့လဲသွားတဲ့အခါကျတော့မှဟောပရောကြီးကလည်းမလဲဘူးလားလဲသွားတယ်လဲသွားတယ်အဲ့လိုပဲဘောသန္တရလဲအောင်လဲပဲဘလို့နဲ့ဘလို့ကတော့ပြရတော့အဝိဇ္ဇာနဲ့တဏှာကလုံပြတာနော်အဝိဇ္ဇာကဘာသဘောရှိတဏှာကဘာသဘောရှိလိုချင်တဲ့သဘောရှိတယ်သိလို့လိုချင်တာလားမသိလို့လိုချင်တာလားမသိလို့လိုချင်တာဒီလိုမှလားအဲဒီတော့မသိတဲ့ဝိဇ္ဇာရဲ့လိုချင်တဲ့တဏှာရဲ့အကျက်ပွားလိုက်တော့အာသောတရားဘယ်နှပါးဖြစ်တော့အာသောတရား၄ပါးလို့စေတဲ့မှတ်ထားနော်အာသောတရား၄ပါးသည်ဝိယောပရောင်းနဲ့တူတယ်ပြောကြည့်စမ်းအာသောတရား၄ပါးကိုတရားကိုကောင်းရဝိဇ္ဇာနဲ့တဏှာတရားနှစ်ပါးဖြစ်ပါတယ်ဒိဋ္ဌိပဲတဲ့ထဲမှာတဏ္ဍာရဲ့ထဲပဲတဲ့ထဲမှာတဏ္ဍာရဲ့ထဲလိုက်ပါသွားပြီဟုတ်လားအဲဒီတော့ဟောဒီစဝိုင်းကြီးဟောဒီဝင်ရောကြီးဟောဒီပရောင်ကြီးဟောဒီလဲပင်ကြီးမှာဝင်ရောပရောင်ကလဲပေးလိုက်ရင်လဲပင်ကြီးလဲရတယ်လို့အဝိဇ္ဇာနဲ့တဏ္ဍာတရားနှစ်ပါးကလှက်ပေးလိုက်ရင်ခန္ဓာတန္တရာကြီးတပတ်ပြီးတပတ်တပတ်ပြီးတပတ်မလဲဘူးလားလဲဘာတန္တရာလဲခန္ဓာသန္တရာနော်ဘာသန္တရာပါလေဘလုံးနည်းနဲ့လဲတယ်လို့မေးတဲ့အခါကျတော့ဟုတ်လားဟောဒီမှာသဲပင်ကြီးမှာဝေယောပရောင်ရှိနေပြီဆိုရင်ဝေယောပရောင်တက်တက်နဲ့လဲပဲဟောဒီသဲပင်ကြီးလဲနိုင်ရလားမလဲနိုင်သေးဘူးဝေယောပရောင်မရှိပြီတော့ဓာတ်တွေကုသမခွေတွေမရှိရင်လဲပင်ပုံသဏ္ဍာန်ပေါ်ပါမလားပေါ်ပါဘူးဗျာဒီတော့ဘတော်မှာဘာတွေစိုက်ထားရတော့တော်ဒီစိုက်ထားရတယ်။ဘာတွေစိုက်ထားရတော့။တော်ဒီစိုက်ထားရတယ်။နော်။တော်ဒီကတော့အမျိုးမျိုးပေါ့။တချို့တချို့ဆိုရင်6တောက်တော့9တောက်7တောက်9တောက်10တောက်စသဖြင့်ပေါ့နော်။ကိုနှင်းတဲ့တို့စိုက်ထားရတာပေါ့။တော်ဒီစိုက်ထားပြီးတော့အဲ့ဒီတောက်တွေကိုအပြင်ဘက်ကနေပြီးတော့ချုပ်ထားတဲ့အချုပ်ကောင်မရှိဘူးလားရှိ
။ရှိပါရဲ့ဗျာ
။ဘယ်လိုခေါ်လဲ။အကုတ္တဘခွေလို့ခေါ်တယ်။ဟုတ်လား။ပရမသစ္စာနဲ့ချုပ်တယ်ပြီးတော့ပေါ်ကနေသမ္မာခွေနဲ့ချုပ်တယ် နော်တမခွင်နဲ့ချုပ်အဲဒီတော့အကုတ်တမခွင်ဒီဟောဒီဓာတ်ဒီကိုဩပြုတ်ကွဲမသွားအောင်အပြင်ကနေပြီးတော့ချုပ်ထားတာအဲဒီလိုချုပ်ထားလိုက်တော့အတွင်းကဝင်ရောပရောင်အပြင်ကအကုတ်တမခွင်အလဲကဓာတ်အတွင်းကဝင်ရောပရောင်အပြင်ကအကုတ်တမခွင်အလဲကောင်းကသောတိနော်သောတိအတွင်းမှာဗမာလာစိုက်တော့ပရောင်းမာလာစိုက်တယ်အပြင်ကဘုရားချုပ်ထားတော့ပေါ်သွားတဲ့လက်ပင်ပေါ်တဲ့ကြီးကိုလဲအောင်တခြားကလှည့်ပေးတာလားဝင်ရောပရောင်းကလှည့်ပေးတာလားဝင်ရောပရောင်းကလှည့်ပေးနေတာဒါတော့ဝင်ရောပရောင်းမပါလို့လည်းမဖြစ်သေးဘူးဟုတ်ရဲ့လားအဲ့ဒီလိုပဲဟောဒီစပိုင်းကြီးမှာလည်းပဲအတွင်းကဝင်ရောပရောင်းနဲ့တူတာကအာသောတရား၄ပါးဘယ်နှပါးလဲ
၄ပါးပါဗျာ
တကယ်ကိုခေါ်လိုက်ချင်းချုံလိုက်တော့ဘယ်လိုလဲဘယ်လိုအဝိဇ္ဇာနဲ့တဏ္ဍာနော်အဲ့ဒီအဝိဇ္ဇာတဏ္ဍာတိဟုသောဝင်ရောပရောင်းမှာထောက်တည်လားမထောက်ဘူးလားထောက်လား ထောက်ပါဗျာထောက်တည်ကဘယ်လိုတွေတုံးဆိုရင်ကံ၄မျိုးဘယ်လိုတွေပါလဲကံ
၄မျိုးပါဗျာ
နံပါတ်၁အာကုသို့ကံနံပါတ်၂ကာမကုသိုလ်ကံနံပါတ်3ရူပကုသိုလ်ကံနံပါတ်4အရူပကုသိုလ်ကံကံဘယ်နှမျိုးလဲ
၄မျိ
ုးပါပြန်ပြောပါဦးအဲ့ဒီလိုညီညီညာညာလေးဆိုတော့နားထောင်ကောင်းတာပေါ့ပြန်ဆိုအာကုသိုလ်ကံကာမကုသိုလ်ကံအရဘကုသိုလ်ကံကံမလည်းမျိုးလဲ
၄ပါး
အရိကံ၄မျိုးကဟောဒီစဝိုင်းထဲမှာဘယ်နေရာမှာပြထားတဲ့ကံလဲလို့မေးရင်သင်္ခါရနဲ့ကမ္မဘဝဘာတယ်လဲသင်္ခါရနဲ့ကမ္မဘဝမလားသင်္ခါရဆိုတာလဲကံပဲကမ္မဘဝဆိုတာလဲကံပဲပြန်ပြောအာကုသောကံကဘယ်နှပါ
၄ပ
ါးအာကုသောကံကဘယ်နှပါလဲအာကုသောကံက၁ပါးကုသောကံက
၃
ပါး၃ပါးကုသောကံက
၃
ပါးအာကုသောကံက
၅
ပါးအလုံးပေါင်းလိုက်တော့
၄
ပါးကံလေးမျိုးတစ်ခုချင်းရည်တွက်ပါအာကုသောကံကာမကုသောကံရူပကုသောကံအရူပကုသိုလ်ကံကံဘယ်နှမျိုးလဲ
၄ပါး
ပါအရိကံလေးမျိုးသည်ဘာနဲ့တူတော့
တောင်းနဲ့တူပါတယ်
တောင်းနဲ့တူတယ်ဘာနဲ့တူလဲ
တောင်းနဲ့တူပါတယ်ဗျာ
တောင်းနဲ့တူတယ်တောင်းဆိုတာကတွေ့ကျင်နေလို့ရပါမလားမ
ရပါဘူ
းအတွင်းမှာဘယ်လိုထောက်ရမှာလဲဘရောင်းမှာထားရမှာအပြင်မှာဘယ်လိုနဲ့ကော့ထားရမှာလဲအကော့တန်ပတ်ခွင့်နဲ့ကော့ထားရမှာဒီလိုမလားကံလေးမျိုးကလည်းပဲနော်ပဒေါင်းနဲ့တူတဲ့အဝိဇ္ဇာနဲ့တဏ္ဍာပဒေါင်းနဲ့တူတဲ့အဝိဇ္ဇာတဏ္ဍာအရင်ကနေဆက်သွယ်ထားတယ်ဟုတ်လားအဖျားကြတော့ဘယ်လိုနဲ့ဆက်သွယ်ထားလဲလို့မေးရင်အကောတံပတ်ခွင်နဲ့တူတဲ့ဇရာမရဏနဲ့ဆက်သွယ်ထားတယ်ဘယ်လိုနဲ့တူတော့ဒီလိုဆိုဇရာမရဏကဘာနဲ့တူအကောတံပတ်ခွင်နဲ့တူတယ်ဇရာမရဏကဘာနဲ့တူအဝိဇ္ဇာတဏ္ဍာကဗာနဲ့တူဝိယောပရောင်းနဲ့တူတယ်ဟုတ်ရဲ့လားကံလေးမျိုးကဗာနဲ့တူ
ဟုတ်ပါဘူ
းဓာဘဏ္ဍာတော့
ပြီးတော့ပါဘူ
းဟောဒီဇဝိုင်းကြီးထဲမှာလည်းဓာဘဏ္ဍာပြထားပြီးတော့ပါဘ
ူး
ဓာလေးမျိုးဒီဘလို့ကိုတယောက်ဖော်ထားတာလဲကံလေးမျိုးကိုတယောက်ဖော်ထားတာအောက်ဆုံးဓာသည်ဘာကံတော့အောက်ဆုံးဆိုတော့အာကုတုပေါ့နော်အာကုတုဓာဘာတော့လဲအာကုသောဓာဝေယောပရောင်းနဲ့တူတယ်ဝိဇာတနာမှာစိုက်ထားတယ်ဘယ်ဘက်ကိုလှည့်ထားလဲအောက်ဘက်ကိုလှည့်ထားတယ်ဘယ်ဘက်လှည့်ထားလဲအောက်ဘက်ကိုလှည့်ထားတယ်အောက်သွားမဲ့ပုဂ္ဂိုလ်သည်ဘယ်တော့ဘယ်ကံလုံးရမှာလဲအာကုသောကံလုံးဟုတ်လားအာကုသောကံလုံးရဲ့အဲ့ဒီပုဂ္ဂိုလ်ဘယ်ရောက်မှာလဲအောက်ရောက်သွားမှာအောက်တရာပါတယ်လေအပယ်လေးပါအပယ်လေးပါဟုတ်လားအပယ်လေးပါရောက်သွားလိမ့်မယ်ဒီတော့အပယ်လေးပါရောက်စေတတ်တဲ့ဓာတ်ဒီဘာကံနဲ့တော့
အာကုသောကံ
နော်
ဒါရကကာမကုသိုလ်ကံနဲ့အရူပကုသိုလ်ကံကြတော့အချက်ဆုံးလည်းမဟုတ်ဘူးအောင်ဆုံးလည်းမဟုတ်ဘူးဟုတ်ရဲ့လားကာမကုသိုလ်ကံနဲ့အရူပကုသိုလ်ကံဒီအချက်ဆုံးကဟုတ်ရဲ့လားဟုတ်ပါဘူး30ဘုံပါလေ30ဘုံမှာအမြင့်ဆုံးဘုံကဘာဘုံလဲဟမ်ဘာဘုံလဲအမြင့်ဆုံးဘုံပြမဘုံဘာပြမဘုံလဲအရူပပြမဘုံဘယ်အရူပပြမဘုံလဲနေဝတိညာနာတိညာယရဏပြမဘုံဘာလဲနေဝတိညာနာတိညာယရဏပြမဘုံသူတို့ကအမြင့်ဆုံးပဲဟုတ်လားအဲ့တော့အရူပပြမဘုံအားလုံးဘယ်နှမျိုးရှိလဲအားလုံးဘယ်နှပုံလဲ၄ပုံအရူပပြမဘုံဘယ်နှပုံလဲ
၄
ပုံသူတို့ကအမြင့်ဆုံးလို့သဘောထားလိုက်ပေါ့နော်အမြင့်ဆုံးဘုံကိုရောက်ချင်ပါလေဆိုရင်ဓောက်ကလည်းဘေးလည်ထားရမလားအပေါ်ထောင်ထားရဒီတော့အပေါ်ဆုံးမှာရှိတဲ့ဓောက်ဒီဘာကံနဲ့တူတော့ဘာကံကိုသရုပ်ပေါ်ထားတာလဲအရူပကုသိုလ်ကံဘိနေဘက်ကြတော့ဘာကံနဲ့ဘာကံတော့ကာမကုသိုလ်ကံနဲ့ရူပကုသိုလ်ကံဟုတ်ရဲ့လားအောက်ဆုံးကတော့ကဘာကံတော့ဘိနေဘက်ကတော့ဒီကာမကုသိုလ်ကံနဲ့အပေါ်ဆုံးကတော့ဒီအရူပကုသိုလ်ကံကံမျိုးမျိုးလဲကံလေးမျိုးဒီကြောင့်လေးမျိုးနဲ့တူတယ်ကြောင့်လေးမျိုးဒီကံလေးမျိုးနဲ့တူတယ်ဟုတ်ရဲ့လားဗမာစိုက်တော့ဗราวမှာစိုက်တယ်ဗราวนี่ဘာနဲ့တူအပြင်ကဘာနဲ့ချုပ်ထားတော့အခုတဘခွေကဘာနဲ့တူသရမရဏနဲ့တူနော်ဒါလည်းလို့သရမရဏနဲ့ချုပ်ထားလိုက်တော့ဘုန်းကြီးတို့ပြည့်တတ်တယ်အပယ်လေးပါရောက်တော့လဲသရမရဏနဲ့ချုပ်ထားတာပဲဟုတ်လားအခုလောကံစရတောင်ကြီးလို့အဲ့ဒီတောင်ကြီးထောက်ပြီးတော့ဘယ်ရောက်သွားမလဲအပယ်လေးပါရောက်အပယ်လေးပါရောက်တော့လည်းဗာလဲချုပ်ထားလဲသရမရဏဆောင်လို့မရဘူးเนาะတေကာမကုသိုလ်ကံဆိုတဲ့ဓာတ်ကြီးပြုတ်ရင်ဘယ်ဘုံရောက်မလဲကာမကုသိုလ်ကံဆိုတဲ့ဓာတ်ကိုပြုတ်လို့ရင်လူဘုံနဲ့နတ်ဘုံရောက်မလဲလူဘုံနတ်ဘုံရောက်တော့လည်းဘယ်လိုလဲချုပ်ထားမှာလဲဆောင်လို့ရပါမလားအရူပကုသိုလ်ကံဆိုတဲ့ဓာတ်ကိုပြုတ်လို့ရင်ဘယ်ကိုရောက်မလဲရူပပြမဘုံရောက်မယ်ရူပပြမဘုံရောက်တော့လည်းပဲဘာလဲချုပ်ထားပါလဲသရမရဏဆိုတဲ့အတ္တမခွေကြီးနဲ့ပဲချုပ်ထားအောင်ပါပဲလွတ်ရလားလွတ်ပါအရူပကုသိုလ်ကံဆိုတဲ့ဓာတ်ကိုပြုလို့ရင်ဘယ်ရောက်မယ်အရူပပြမဘုံရောက်မယ်ဘယ်ရောက်မလဲအရူပပြမဘုံရောက်တော့လည်းပဲဒီတိုင်းနေလို့ရတာလားမ
ရပါဘ
ူးဘယ်လိုလဲချုပ်ထားအောင်ပါလဲသရမရဏနဲ့ပဲချုပ်ထားမှာပဲဘယ်ဘုံဘယ်ဘဝပဲရောက်ရောက်နောက်ဆုံးချုပ်တရားတွေဘယ်လိုတော့ဒီတော့အဝိဇ္ဇာတဏှာနဲ့စတဲ့သရမရဏနဲ့ဆုံးတယ်ပြောကြည့်စမ်းအဝိဇ္ဇ
ာ
အဲ့ဒီနည်းနဲ့သံသရာတွေလက်ပတ်နေတာဒါကဘယ်မြတ်စွာဘုရားကဘယ်လိုပြောတာဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာတိဟုသောအကြောင်းတရားကြောင့်သင်္ခါရဖြစ်တယ်သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဘယ်လိုဖြစ်တော့ဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယောဖြစ်တဲ့နာမရူပပစ္စယသလယရဏနာယောကြောင့်သလယရဏဖြစ်တဲ့သလယရဏပစ္စယဘောအသလယရဏပစ္စယဖတ်သောသလယရဏကြောင့်ဖတ်တာပစ္စယဖတ်တာကြောင့်ဝေရဏပစ္စယဝေရဏကြောင့်တဏပစ္စယတဏကြောင့်ဥပါဒံဖြစ်တဲ့ဥပါဒနာပစ္စယဥပါဒံကြောင့်ဘဝဖြစ်တဲ့ဘဝပစ္စယဘဝကြောင့်ဇာတိပစ္စယသရမရဏဇာတိကြောင့်ဘလူနဲ့စတော့အဝိဇ္ဇာနဲ့စတယ်ဘလူနဲ့ဆုံးတော့သရမရဏနဲ့ဆုံးတယ်ဒါပြောတာမဟုတ်လားအဝိဇ္ဇာနဲ့စပြီးတော့ဘလူနဲ့ဆုံးသွားတော့အဝိဇ္ဇာကစလိုက်သရမရဏဆုံးလိုက်အဝိဇ္ဇာကစလိုက်သရမရဏဆုံးလိုက်နော်အာဝိဇ္ဇာနဲ့သရမရဏကနည်းနည်းလေးအကူဆက်ကျဲနေလိုက်တဲ့အခါကျတော့ဒီကြားထဲမှာပြတ်မတော်တဆပြတ်သွားမှဆိုလို့ဘလူကချက်ပြီးတော့ဆက်ပေးရတော့အဝိဇ္ဇာနဲ့သရမရဏဒီသိပ်ဝေးတဲ့အခါကျတော့နော်ဒီကြားထဲမှာမတော်တဆပြတ်သွားမှဆိုလို့ဘလူကဆက်ပေးရတော့တဏှာကဆက်ပေးရတယ်ဘလူကဆက်ပေးရလဲ
တဏတဏတဏကဆက်ပြရတာဟုတ်လားအဝိဇ္ဇာကလည်းစလာတဲ့ပုဂ္ဂိုလ်တရားသည်သရမရဏသည်တန်တမမမသွားဘဲနဲ့ဘေးကွေ့ချော်ထိုးသွားပါဆိုလို့ဘလူကလည်းလမ်းမအောင်တက်ပြလေရတဏကမင်းတခြားမသွားနဲ့ဒီနေရာသွားဟုတ်လားဘလူကပြောရလဲတဏကပြောတော့ဒီဘယ်ရောက်ပါတော့သရမရဏသည်ရောက်ပါရတာပဲဒီနေရာမှာတဏကဝင်မကူရင်ကြောင်တော်ပေါ်တော်နဲ့တခြားရောက်ချင်းရောက်ပါအောင်မှာဟုတ်လားအခုတဏှာကဝေကုန်လာတဲ့အခါကျတော့ဘယ်ကုန်တဏှာမမရောက်ပါလဲဒီတော့အဝိဇ္ဇာကကောင်းဆောင်တဏှာကနောက်လိုက်နော်အဝိဇ္ဇာကကြီးကြပ်ပြီးတဲ့အခါမှာတဏှာကနောက်ကနေပြီးတော့ထပ်စစ်ကြီးကြပ်ပြီးလိုက်တော့သောကရဘုံသားတွေသည်ဘယ်ရောက်သွားတော့ဘလူနဲ့ဆုံးသတ်တော့သရမရဏစီပဲသွားပြီးဆုံးသတ်ရတာပဲနော်တခါလာလိုက်၊မွေးလိုက်၊အိုလိုက်၊နာလိုက်၊သေးလိုက်။နောက်တစ်ဘဝလာလည်းပဲ။မွေးလိုက်၊အိုလိုက်၊နာလိုက်၊သေးလိုက်။နောက်ဘဝလာလည်းပဲ။အဲဒီလိုနဲ့ဘဝတွေတခုပြီးတခုကျင်လည်နေတာကိုတခြားခေါ်တာလားသံသရာလို့ခေါ်တာ။သံသရာကျင်လည်အောင်ဘယ်လိုကလုပ်ပြီးတော့အဝိဇ္ဇာနဲ့သံသရာကလုပ်ပြီးနေတာဒီလိုမဟုတ်လား။ဒီတော့ခေါင်းကြီးတော်ပြိသာတွေယခုလူ့ဘဝကြီးရောက်လာတာဘလို့ကျေးဇူးတရားပါလဲအဝိဇ္ဇာနဲ့တဏှာကျေးဇူးတင်အဝိဇ္ဇာနဲ့တဏှာသာမရှိလို့ရှိရင်လူ့ဘဝရောက်လာပါမလားမရောက်ပါဘူးလူ့ဘဝမရောက်လာဘူးဘလို့ပို့ပေးလို့လူ့ဘဝရောက်လာတာလဲအဝိဇ္ဇာနဲ့တဏှာပို့ပေးလို့တော်သေးတာပေါ့လူ့ဘဝရောက်လာတာနော်အဝိဇ္ဇာတဏှာကသာပို့မပေးဘူးဆိုလူတော်ဖြစ်ချင်မှဖြစ်လာမှာခေါင်းကြီးတော်ပြိသာတွေဟုတ်လားအဝိဇ္ဇာတဏပဲကျေးဇူးတရားအောင်မဲ့ပုံပေါက်လူတော့ဖြစ်လာပါရဲ့တက်တော့တက်တာနေရရဲ့လားမ
ရပါဘ
ူးခင်ဗျာတို့ကြနာလိုက်ကျင်းလိုက်ကြိုက်လိုက်ခဲလိုက်လာပြီဟုတ်လားအဝိဇ္ဇာတဏကပို့တော့ပို့ပေးတာပဲရှင်ပေါ်များတင်ပို့ပေးတာဟုတ်ရဲ့လား မဟုတ်ဘူးခင်ဗျာမဟုတ်ဘူးတော့နော်ခါကြပါရလေးနဲ့တက်တော့တက်တာလေးနဲ့အေးအေးဆေးဆေးလေးနဲ့နေရဖို့အဝိဇ္ဇာတဏကပို့ပေးတာဟုတ်ရဲ့လား မဟုတ်ဘူးပို့တော့ပို့ပေးလိုက်တယ်ပို့ပေးပြီဆိုတော့နှိမ့်ဆက်အောင်မယ်ဟုတ်လားဘာရင်းနဲ့နှိမ့်ဆက်မလဲအိုရင်းပင်းနဲ့နှိမ့်ဆက်အောင်မယ်ပြီးတော့ကလာရင်းပင်းနဲ့နှိမ့်ဆက်အောင်မယ်ပြီးတော့ကဒီလိုဆိုဝိဇ္ဇာတဏကခေါင်းကျော်ပြိဿတွေဒီနေရာရအောင်ပို့ပေးတာရုံရုံပို့ပေးတာမှမဟုတ်ပဲပဲနော်ကောင်းကောင်းမွန်မွန်နေဖို့ပို့ပေးတာဟုတ်ရဲ့လားဟု
တ်ပါဘူး
ဘာလို့မလို့ပို့ပေးတာလဲဘာရင်းနဲ့နှိမ့်ဆက်မှာလဲအိုဘေးနဲ့နှိမ့်ဆက်မယ်၊လာဘေးနဲ့နှိမ့်ဆက်မယ်၊သေဘေးနဲ့နှိမ့်ဆက်မယ်။အော်လူဘွားလေးရောက်လာတာဟန်ကြတာပဲ။ဟုတ်လား။လူဘွားလူတို့လူဘွားရောက်လာပြီ။အာယုံငါးပါးကာမဂုဏ်တရားကလေးတွေနဲ့ပျော်ပျော်ပါးပါးနဲ့တို့ပျော်လန်အောင်မဲလို့တော့မတွေးနဲ့။နော်။အဲ့ဒီအပျော်ရဲ့နောက်မှာစင်ကြီးဆရာတွေကတပုံကြီး။မတွေးဘူးလားတွေးမလား။မ
တွေးပါဘူးဗျာ
။အပျော်ရဲ့နောက်မှာလေဘာတွေလာမှာလဲ
။
တော်ကြအိုချင်းမေးလေးကရောက်လာပြန်ပြီဟုတ်ရဲ့လားကိုကဘလောက်ပဲလှခြင်းပခြင်းပြီးမယ်ခန္ဓာကိုယ်ကမြေတားသနေပြရဲ့လားမှန်ပါဘူ
း
ခန္ဓာကိုယ်ကမြေတားသပြနေတာဟုတ်ရဲ့လားမှန
်ပါ
ဘူးဘုရားကနှိမ့်ဆက်ပြတော့
စ
ရာဆိုတဲ့အိုချင်းတရားကနှိမ့်ဆက်ပြီဟုတ်ရဲ့လားတနေ့တနေ့ရဲနဲ့တရွေ့ရွေ့ရွေ့ရုံရှေ့တော့ပြင်မပြိုပြီးနောက်ကတော့အိုမြဲကိုကတော့တနေ့တနေ့မှန်ကလေးနဲ့ကြည့်ပြီးတော့တနေ့တနေ့ပို့ပြီးတော့နှုတ်လာတယ်လို့မထင်နဲ့ပါပြလာတာတော့ဩလာတာနော်ဩလာတာဩစားလာတာဟုတ်တယ်မလားပါပြလာတာလေဩစား ဒီတော့ပေါ်ပြီးတော့တယောက်ပေါ်တဲ့စကားနဲ့ပြောရင်ဘယ်လိုပြောမလဲရွတ်တော့လာတာပဲဟမ်တနေ့တနေ့ပါပြလာတာလေရွတ်တော့လာတာနော်ဩလာတယ်ပရမဩလာတယ်ပြီးတော့ဗာလဲဩစားလာတယ်ပြီးတော့ဗာလဲရွတ်တော့လာတယ်ဘယ်လိုတွေကနှိမ့်ဆက်တော့စရာเออအဝိဇ္ဇာတဏတရား၅ပါးကပို့ပေးလိုက်ပြီးတော့သူတို့ကိုယ်တိုင်မနှိမ့်ဆက်ဘူးကိုယ်စလင်နဲ့နှိမ့်ဆက်တာဘယ်လိုနဲ့နှိမ့်ဆက်တော့ကိ
ုယ်
စလင်နဲ့ပါပါသရတရားကိုခေါ်ပြီးတော့မနှိမ့်ဆက်ဘူးလားနှိမ့်ဆက်လား ဘာလို့လဲနှိမ့်ဆက်တော့ပရမဘာဖြစ်လာတော့ဟိုလာတယ်ဒုတိယမနာသိနေအောင်မနာသိနေအောင်ဟိုပြီးတော့ဘာဖြစ်အောင်မလဲဟိုစားလာတယ်ဟိုစားလာပြီးတော့ရွတ်တော့လာတယ်ရွတ်တော့လာပြီးတော့မှဟိုကနာလိုက်ဒီကနာလိုက်ဟိုကအောင်းလိုက်ဒီကအောင်းလိုက်ဒီလိုမဟုတ်လားဆက်ကြဒုကလေးကနာပြန်ပြီတေကတေကလေးမတက်နိုင်ဘူးဆိုတာကရှိသေးတယ်ဟုတ်တယ်မဟုတ်လားကြောကလေးကနာလို့တာမန်တလေးမအိပ်နိုင်ဘူးဆိုတာကရှိသေးတယ်အမလေးနော် လာတော့ကတော့ဘလို့အာဂုဏ်နဲ့လာတာလဲအဝိဇ္ဇာရဏအာဂုဏ်နဲ့လာတာဘလို့အာဂုဏ်နဲ့လာတာလဲအဝိဇ္ဇာရဏအာဂုဏ်နဲ့လာတာခေါင်းကြီးတို့ခေါ်လို့ရောက်လာတယ်လားအဝိဇ္ဇာရဏလို့လို့ရောက်လာတယ်လားအဝိဇ္ဇာရဏလို့လို့ရောက်လာတာခေါင်းကြီးတို့ပြိတ္တတည်းဟုတ်တယ်မလားအဝိဇ္ဇာရဏပို့လို့ရောက်လာပြီးတော့မှဒီကြတော့မှဟိုနေရာလေးမအိမ်နိုင်ရတာနဲ့ဒီနေရာလေးမထိုင်နိုင်ရတာနဲ့ဒီလေကားလေးမတက်နိုင်ရတာနဲ့ဟိုစားလေးမစားနိုင်ရတာနဲ့အမျိုးမျိုးမဖြစ်ဘူးလားဖြင့်ရှိပါ
ဘူး
ဗျာ။နာခြင်းမင်းနဲ့နှိမ့်ဆက်နေပြီ။ဘာနဲ့နှိမ့်ဆက်တော့နာခြင်းမင်းနဲ့နှိမ့်ဆက်အောင်အဝိဇ္ဇာတဏှာကနေပြီးတော့ခိုင်းပေးနေတာ။ဟုတ်ရဲ့လား။အဝိဇ္ဇာတဏှာကဒီဘဝရောက်အောင်ပုံပေးလိုက်တယ်။ပြီးတော့သူကနေပြီးတော့နာခြင်းဆိုတဲ့တရားကိုလှမ်းခေါ်လိုက်တယ်။မင်းနှိမ့်ဆက်လိုက်စမ်း။မနှိမ့်ဆက်ဘူးလားနှိမ့်ဆက်။နှိမ့်ဆက်ပါရ
ဲ့ဗျာ
။အမျိုးမျိုးနှိမ့်ဆက်နေလိုက်တာနော်။online in like ရှုံလိုက်မဲလိုက်တွန့်လိုက်လိန်လိုက်ဒီလိုမလားအမျိုးမျိုးသောနေလေးတွေနဲ့ဒုက္ခတွေမခံရဘူးလားခံရလား
ခ
ံရပါဗျာအမျိုးမျိုးเนาะဖိလမြာကောင်းတို့များနှိမ့်ဆက်ပြီးတဲ့အခါကျတော့မှဘယ်ပို့တော့တောက်တန်ပို့တယ်နောက်ဆုံးဘလို့နဲ့နှိမ့်ဆက်ပြလိုက်တော့သရမရဏနဲ့နှိမ့်ဆက်ပြီးတော့မပြလိုက်ဘူးလားပြလိုက်ခံရပါဗျ
ာ
ဆောင်းလုံးမြတ်လွတ်ရလားလွတ်ပါဘ
ူး
ဗျာဒါတော့အဝိဇ္ဇာတဏှာပို့ပေးလို့ကျေးဇူးသွားတင်မဲ့မကြံနဲ့အဝိဇ္ဇာတဏှာကအကောင်းပို့ပေးတာဟုတ်ရဲ့လားဟ
ုတ်ပါ
ဘူးဘာလို့မပို့ပေးတာလဲ
န
ှိမ့်ဆက်မလို့ပို့ပေးတာဟုတ်တယ်မလားလောဘရောက်လာလေအိုနာတိရဲ့အနှိမ့်ဆက်ခံရမှာပဲညာဘဝရောက်သွားလေအိုနာတိနဲ့အနှိမ့်ဆက်ခံရမှာပဲမြမဘဝရောက်လေအိုနာတိနဲ့အနှိမ့်ဆက်ခံရမှာပဲဟုတ်လားနောက်ဆုံးမရဏတရားရဲ့နှိမ့်ဆက်ပြီးပြီဆိုရင်ဒီဘဝကိုရပ်သွားပြီလားမေးတော့မရသေးဘူးမရသေးဘူးဟောဘုန်းကြီးတို့ငရဲပြင်မှာနော်ငရဲပြင်မှာငရဲသားတွေခံစားတဲ့အခါကျတော့စာထဲမှာဘယ်လိုဆိုထားတော့ဆိုတော့မိရင်းမြလောင်နေတဲ့လောင်တဲ့အခါကျတော့ဒီငရဲသားမသေးပဲနေပါဘူ
း
သေးတာပေါ့သေလောက်အောင်လောင်တာပဲသေးတာပေါ့ဒီလိုမလားတချို့တချို့ဆိုရင်ငရဲသားတွေကနေပြီးတော့ဓာကြီးတွေနဲ့ခေါတော်ကြီးတွေနဲ့ဆွဲပေါက်ဆက်ကြီးတွေနဲ့ပေါက်ခေါင်းတွေပြက်စက်တွေပြက်မသေးဘူးလားသေးလားသ
ေးပါဗျာ
သေးတာပဲဟိုတဲ့ဟိုထဲမှာပပပပဆုံနေတဲ့စီထဲမှာထက်ကြော်လိုက်မသေးဘူးလားသေးလားသေးတာပဲသေးတော့ရက်သွားသလား မရက်သွားဘူးနောက်ကအကုသိုလ်ကံကထပ်ပို့ပေးလိုက်ကြအကုသိုလ်ကံကထပ်ပို့ပေးလိုက်တော့နေဩမပြန်နဲ့ဩဟုတ်တယ်မလားဓာကြီးတွေနဲ့ဖြတ်လှန်ကြီးတွေနဲ့ထိုးမသေးဘူးလား သေးပါဘူးခင်ဗျာသေးပြီကြော်ပြီငါပြန်တော့မယ်ဘုန်းကြီးတို့ပရိသတ်တွေကပြောမယ်ပြန်လို့ရရဲ့လား နေအောင်မပြန်နဲ့အောင်အာဟုတုကံကပြန်ဆွဲတာလေမင်းနောက်တစ်ဘဝပြန်နေလိုက်အောင်ဘယ်နေရာမှာပြန်ဖြစ်ဒီနေရာပဲပြန်ဖြစ်တာဟုတ်လားအဲ့ဒီနေရာပဲပြန်ဖြစ်တော့ဒီလိုပဲထပ်ပြီးတော့နှိမ့်ဆက်မခံရဘူးလား
ခံရပါဗျာ
အဲ့ဒီလိုထပ်ပြီးတော့နှိမ့်ဆက်ခံတော့နှိမ့်ဆက်လုံးမကနှိမ့်ဆက်တော့မသေးဘူးလားသေးလား
သေးပါဗျာ
သေသွားပြီအဲ့ဒီလိုသေပြီးတဲ့အခါကျတော့ဟာသေပြီကျွန်တော်ပြန်တော့မယ်ကျမပြန်တော့မယ်ရရလား မရသေးဘူးကိုပြုထားကြတဲ့အာဟုတုကံကဘာပြောတော့ထပ်ဖြစ်အောင်သေးသွားလိုက်ထပ်ဖြစ်လိုက်ဇေဝရမသေးဗေရဲပြန်ဖြစ
်
ဇေဝရပဲပြန်ဖြစ်တာပဲဟုတ်တယ်မလားလွှားစေတယ်မသေးဗေရဲပြန်ဖြစ
်
လွှားစေတယ်ပဲပြန်ဖြစ်တာပဲလက်ပံမေမောမသေးဗမပြန်ဖြစ
်
လက်ပံမေမောမပဲပြန်ဖြစ်သေသွားလိုက်ပြန်ဖြစ်လိုက်သေသွားလိုက်ပြန်ဖြစ်လိုက်နောက်ကအာဟုတုကံကလည်းပုတ်ပုတ်ပေးလိုက်တဲ့အခါတော့ဘဝကြီးဆုံးရဲ့လား ဆုံးပါဘူးခင်ဗျာဒါအထိနေရမှာလဲအာဟုတုကံမကုန်မချင်းဒီလိုမလားအဲ့ဒါကခေါင်းတော်ပြိတ္တတွေလည်းပဲတဘဝရောက်လာလိုက်ဥနာသိနဲ့တွေ့လိုက်ဥနာသိနဲ့တွေ့ပြီပဲဥနာသိနဲ့ပြေဆက်ရပြီပဲတော်တော့ပါပြီရက်ပါတော့ဒီလိုရရလား
ရပါဘူး
ဗျာဘလူတွေကရှိနေသေးလဲဟောဒီမှာဘလူတွေကရှိနေသေးလဲအဝိဇ္ဇာနဲ့စိတ္တာကရှိနေသေးတယ်နေဩဟုတ်လားအလိုဘကနေပြီးတော့သေသွားပြီဥနာသိနဲ့တွေ့လို့သေသွားပြီအိုချင်းပေးလည်းပဲမရှိမလားခံလိုက်ရတယ်နာခြင်းမင်းလည်းမရှိမလားသိခြင်းမင်းလည်းမရှိ
ပါဘူး
ဒီလောက်တော့ခံလိုက်ရတာတော်ပါပြီကျန်ပါပြီနေပါတော့လို့တားလို့ရရလားရပါဘူးခင
်ဗျာ
ဘယ်လိုတွေရှိနေသေးတော့အဝိဇ္ဇာတဏှာရှိနေသေးတော့ဝင်ရောပြောင်းနေတဲ့အဝိဇ္ဇာတဏှာကနေဩမင်းဒီဘဝကောင်းသွားပြီပဲနောက်တစ်ဘဝထပ်ဖြစ်လိုက်ဩပြန်ပို့မပေးဘူးလားပို့ပြီ
ပါခင်ဗျ
ာပို့ပြီးတော့နောက်တစ်ဘဝမှမဖြစ်ရဘူးလားဖြစ်ရလား
ဖြစ်ပါပါ
ဟာနောက်တစ်ဘဝတခါဖြစ်ရပြန်ပြီမနေရပြန်ဘူးနော်ပြန်လို့ရရလားဘဝတကူဆက်ဖြစ်ဘဝတကူဆက်ဖြစ်တော့လေဘာတွေဘယ်ဒုက္ခတွေနဲ့တွေ့ရမှာတော့ပူခြင်းဒုက္ခနာခြင်းဒုက္ခ
်
ဒုက္ခသုံးမျိုးနဲ့အနေချက်မခံရဘူးလား အနေချက်ခံရပြီနော်အာဒီလိုဒုက္ခနဲ့လည်းတဲ့ဒီဘဝတည်အေးရောလို့မစဉ်းစားနဲ့ဟုတ်လားအေးရလား ဒီဘဝတည်ပြီးအေးရလ
ား
ဘလူတွေရှိနေတော့အဝိဇ္ဇာတဏှာရှိနေတဲ့နောက်တစ်ဘဝပြန်လာအောင်ပါပဲနော်အော်ဒီဘဝဒုက္ခများတာတေအေးရောလို့မတွေ့နဲ့နောက်ဘဝကျဒီတဲ့ပုံဆုံးအောင်မှာဟုတ်တယ်မလားနောက်ဘဝကျဒီတဲ့ပုံဆုံးအောင်မှာပိုခြင်းဆင်းရဲတွေဒါခြင်းဆင်းရဲတွေသိခြင်းဆင်းရဲတွေချက်တွေ့အောင်ပါပဲရှောင်လို့ရပါမလားမရပါဘူ
း
ဘယ်လိုတွေရှိနေလို့လဲဒီတော့ဝင်ရောပရောင်းနဲ့တူတဲ့အာသောတရားဆိုတဲ့ဟောဒီအဝိဇ္ဇာတဏ္ဍာရီရှိနေတဲ့များကလပတ်လို့နော်ဝင်ရောပရောင်းကနေပြီးတော့လှဲပင်ကြီးကိုတပတ်ပြီးတပတ်တပတ်ပြီးတပတ်လေပောက်အောင်ပြုတ်လို့နေလိုက်တာဆဲပင်ကြီးအရက်လဲလဲဆဲပင်ကြီးဘယ်တော့မှအလဲမရတလို့တဲ့နော်ဘဝတွေကလည်းပဲအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးရှိနေတယ်များကလည်းပါလို့အဲ့ဒီဘဝတွေရက်ပြီလို့များရှိရလားရှိပါဘူးဗျာဘယ်တော့မှမရဘူးမရရင်လည်းပဲဖြစ်လာလိုက်သရမရဏရဲ့အနေဆက်ခံရလိုက်ဒီလိုမလားဘုနာတိနဲ့အနေဆက်ခံရလိုက်ပြန်သေးသွားလိုက်သောရကပြန်ဖြစ်လာလိုက်ဘလူတွေကပြန်နေဆက်มาလဲပူနာတွေကပြန်နေဆက်လိုက်မတရားဘူးလားမ
တ
ရားပါဘူးဒီတိုင်းကြောက်ပါဘူးလားမ
ကြ
ောက်ပါဘူးဘာဖြစ်မလဲပြန်ဖြစ်အောင်မယ်ဘဝတစ်ခုခုတော့ပြန်ဖြစ်มาပဲဖြစ်တော့လဲဒီတိုင်းကြောက်ပါမလားမကြောက်ပါဘ
ူး
ဗျာအခုလာတော့ငရဲသားခံရတယ်လို့ပဲဟုတ်လားငရဲသားခံရတယ်လို့ပဲဘလို့ပဲသိသွားပြီမဲ့ဒုက္ခတွေများလုံးလို့အနှိမ့်ဆက်ခံရတာများလုံးလို့သိသွားပြီမဲ့လို့ရက်သွားတာဟုတ်ရဲ့လားဒီထဲမှာထပ်ဖြစ်နေသေးတာပဲဘဝတွေကလည်းဒီတိုင်းပဲเนาะပူခြင်းဆင်းရဲကနှိမ့်ဆက်၊နာခြင်းဆင်းရဲကနှိမ့်ဆက်၊ပေခြင်းဆင်းရဲကနှိမ့်ဆက်နှိမ့်ဆက်တော့မသိဘူးလားသိလား ရက်သွားလားမ
ရပါဘ
ူးခင်ဗျအဝိဇ္ဇာနဲ့တဏှာကမင်းနေအောင်ပြန်ဖြစ်အောင်ဟုတ်လားပြန်ဖြစ်တော့ပြန်ပြောင်းတော့ပြန်ဖြစ်လာရပြန်ပြီပြန်ဖြစ်လာရပြန်တော့ဘာတော့အနှိမ့်ဆက်ပြန်ခံရပြန်ပြီဒုက္ခတွေမတွေ့ဘူးလားတွေ့ဖြစ်လာသည်များသည်ဘာသစ္စာလူပေါ်ရောက်တော့လဲဘာသစ္စာဒ
ုက္
ခပါဗျာ။လက်ပေါ်ရောက်တော့လဲဘာသစ္စာဒုက္ခပါဗျာ။ဇမဘုံရောက်တော့လဲဘာသစ္စာဒုက္ခပါဗျာ။ပူနာပူရင်းဆင်းရဲနဲ့အနှိမ့်ချက်ခံရလို့လဲဘာသစ္စာဒ
ုက္ခ
ပါဗျာ။သစ္စာဆိုင်ပင်းနေတယ်နော်။ဟုတ်တယ်မလား။ဘာဆိုင်ပင်းနေတာလဲ
။
ပြန်ပြောလူပေါ်ရောက်ပြန်တော့လဲဘာသစ္စာဒ
ုက္ခပါဗျာ
။ဘာဖြစ်လို့တော့မင်းတို့ပူရင်းဆင်းရဲနဲ့နှိမ့်ဆက်နေလို့လဲဒုက္ခသစ္စာနာခြင်းဆင်းရဲနဲ့နှိမ့်ဆက်ခံရလို့လဲသိခြင်းဆင်းရဲနဲ့နှိမ့်ဆက်ခံရလို့လဲ
ဒ
ုက္ခပါဘွယ်ခြင်းဆင်းရဲနဲ့နှိမ့်ဆက်ခံရလို့လဲ
ဒ
ုက္ခပါဘွယ်ခြင်းဆင်းရဲနဲ့နှိမ့်ဆက်ခံရလို့လဲပဲ
ဒုက္ခပါ
ကိုလိုချင်တာမရလို့လဲပဲ
ဒ
ုက္ခပါကိုမလိုချင်တာတွေရနေလို့လဲပဲဒုက္ခပါဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတွေဘလူဘလူကလာပေးတာတော့အဝိဇ္ဇာတဏ္ဍာကလာပေးနေတာသူများကလာပေးတာမဟုတ်ဘူးဟုတ်တယ်မလားအဝိဇ္ဇာကဘာသဘောရှိမသိတော့တဏှာကဘာသဘောရှိသိလို့လိုချင်တာလားမသိလို့လိုချင်တာလိုချင်တော့သုမတောင်းဘူးလားမှန်ပါပ
ါဘုရား
ဆုတောင်းတော့မရဘူးလားမှန်ပါပ
ါ
ဘုရားသူများလာပေးလို့ရတယ်လားကိုယ်ကိုယ်နဲ့ဆုတောင်းယူလို့ရ
တ
ယ်ဒါဆိုအွန်နာသေးနဲ့တွေ့နေရတဲ့ဒုက္ခသည်တခြားလားဆုတောင်းပြည့်တာလားမှန်ပါပါ
ဘုရား
ကိုယ်ကိုယ်နဲ့ဆုတောင်းလို့ရလာပြီးတော့မှကိုယ်မှမခံစားကျင်ပါဘူးလို့မငြင်းနဲ့ခံစားနေရအောင်ပါပဲဟုတ်လားဘာဖြစ်လို့လဲမေးတော့ဆူတောင်းပြည့်လို့ဘာဖြစ်လို့လဲဟောမြတ်စွာဘုရားရုပ်သားတော်ရှေ့သွားပြီးတော့ဆူတောင်းတာကပြည့်ခြင်းမှပြည့်မယ်ဟုတ်တယ်မလားဆူတောင်းပုံမမှန်ရင်ပြည့်ခြင်းမှပြည့်အောင်မယ်အဝိဇ္ဇာတဏ္ဍာရတရားတစ်ပါးရှိနေတယ်များကလပ်ပါလုံးတော့ဆူတော့မပြည့်ဘူးလားပြည့်မလ
ား
ပြည့်ပါပါဘုရားဒီဘဝရရပါလို့ဤမရဘူးလား ရပါပါဘုရားဓမ္မဘဝရရပါလို့ဤ
မရပါ
ဆူတောင်းမပြည့်ဘူးလားပ
ြည့်ပါပ
ါပြည့်ခြင်းသာပြည့်ရမယ်ဗာသစ္စာနဲ့တွေ့မလဲဒုက္ခသစ္စာနဲ့တွေ့အောင်ဘယ်လိုတွေပေါ်ပေးလိုက်တော့အဝိဇ္ဇာတဏှာဒီတခြားယောက်ျောင်းတရားလားဒုက္ခယောက်ျောင်းတရားလ
ား
ဒုက္ခယောက်ျောင်းတရားမို့လို့အဝိဇ္ဇာကဘာသစ္စာဟမ်အဝိဇ္ဇာကဘာသစ္စာတဏှာကလည်းဘာသစ္စာသူနဲ့တွဲတဲ့ဒိဋ္ဌိကလည်းဘာသစ္စာဒီလိုဆိုတော့အဝိဇ္ဇာတဏှာဒိဋ္ဌိဆိုတဲ့ဟောဒီတရားတွေနော်ဝေယောပရောင်းနဲ့တူတဲ့ဟောဒီအာသောတရားတွေဟာဘာသစ္စာတွေတော့သမုဒယသစ္စာတွေတသံတရာလုံးမှာသမုဒယသစ္စာတွေရင်ရင်မှာပိုက်ပြီးတော့ဆောင်ရွက်လာခဲ့ကြတာ ဟုတ်ရဲ့လားအဲဒီတော့ဝိဇ္ဇာကလည်းသမုဒိယသစ္စာဆိုတော့ဝိဇ္ဇာကမှသမုဒိယသစ္စာဆိုရင်အဝိဇ္ဇာအုပ်ချုပ်မှုနဲ့ပြုလုပ်တဲ့ကံကလည်းဘာသစ္စာလို့ပြောမလဲသမုဒိယသစ္စာပဲပြောရမှာပဲဒါပြလို့တော့ဝိဇ္ဇာကကသမုဒိယသစ္စာကိုဒီလိုမလားတဏ္ဍာကလည်းဘာသစ္စာတော့တဏ္ဍာကမှသမုဒိယသစ္စာဆိုရင်တဏ္ဍာအုပ်ချုပ်မှုနဲ့ပြုလုပ်တဲ့ကံကလည်းဘာသစ္စာတော့ဒေဋ္ဌိကလည်းဘာသစ္စာလဲဒေဋ္ဌိကမှသမုဒိယသစ္စာဆိုရင်ဒေဋ္ဌိအောင်ချောင်းမှုနဲ့ပြုလုပ်တဲ့ကံဒီဘာသစ္စာတော့သမုဒိယသစ္စာသမုဒိယသစ္စာသည်ရိုးရိုးလားအကျိုးကိုပေးစေတတ်တဲ့ကံလားဘာသစ္စာဆိုတဲ့အကျိုးကိုပေးမှလဲဒီလိုတော့ဟောဒီတရားတွေကဒုက္ခရောက်ကြောင်းတရားတွေပေါ့ပူရင်းဆင်းရဲနဲ့တွေ့နေတာဘယ်လိုကြောင့်တွေ့ပြောစမ်းနာမည်ပေါ်ပြောအဝိဇ္ဇာနဲ့ပူရင်းဆင်းရဲနဲ့တွေ့နေတာဘယ်လိုကြောင့်တွေ့ရတာတော့နာရင်းဆင်းရဲနဲ့တွေ့နေတာဘယ်လိုကြောင့်တော့သိရင်းဆင်းရဲနဲ့တွေ့နေတာဘယ်လိုကြောင့်တော့ဩတို့အဝိဇ္ဇာတဏပို့ပေးလို့ဒီဘဝရောက်လာတာကျေစွတင်လိုက်တာလို့မတွင်းနဲ့အဲ့ဒီအဝိဇ္ဇာတဏကြောင့်ဒုက္ခမျိုးမျိုးရောက်နေကြတာဟုတ်ရဲ့လားပူရင်းဆင်းရဲနဲ့တွေ့နေတာလဲဘယ်လိုကြောင့်တော့နာရင်းဆင်းရဲနဲ့တွေ့နေတာလဲသိရင်းဆင်းရဲနဲ့တွေ့နေတာလဲအဝိဇ္ဇာတဏကဆင်းရဲကြောင့်ဒုက္ခရောက်ကြောင်းတရားမလို့သူတို့ကဘာသစ္စာရလာတဲ့ခန္ဓာ၅ပါးကြီးကဘာသစ္စာအဝိဇ္ဇာနဲ့တဏကဘာသစ္စာရလာတဲ့ခန္ဓာ၅ပါးကြီးကအဲ့ဒီဒုက္ခသစ္စာမှလွတ်ချင်ပါတယ်ဆိုရင်တခြားတတ်ရမလားသမုဒိယသစ္စာတတ်ရဘယ်လိုနဲ့ဘယ်လိုတတ်ရမှာလဲအဝိဇ္ဇာနဲ့တဏတာတွဲပေအပြင်ဒိဋ္ဌိတွေလည်းပါပါစေဒီလိုမလားသရဏဘာသာတရားသချို့တန်ရမလားကိုဒုက္ခသစ္စာတဲ့ခန္ဓာကြီးရှုတတ်ရမလားခန္ဓာပဲရှုတခြားမရှုနဲ့အဝိဇ္ဇာနဲ့တဏ္ဍဒိဋ္ဌိတရားတွေတတ်ချင်ပါလေဆိုရင်ဘာရှုတတ်ရမလားခမရာကြောင်းလေးတွေပြောနေတာနော်ခမရာကြောင်းလေးတွေပြောတဲ့အခါကျတော့ဟောခန္ဓာကိုမရှုရဘူးလားခန္ဓာကိုရှုတတိလေးကတ်ထားမယ်ဝရိယလေးနဲ့စိုက်ထားမယ်တမာရီလေးနဲ့စွတ်စွတ်ဆိုက်ဆိုက်ကြည့်ပေးမယ်ဆိုရင်တခြားတွေမှလားခန္ဓာတွေခန္ဓာဒီဖြစ်ပြီးတော့ဖြစ်ပြပါသစ္စာဒုက္ခသစ္စာဘာပဲလို့ဒီလိုက်တော့တခြားပေါ်လာလိုက်ဉာဏ်ပေါ်လာပါအားလုံးပေါ်လာတဲ့ရှုဉာဏ်မဲ့ခင်ဘယ်နှပါးလဲ၅ပါးတမာရီမဲ့ခင်ကပညာမဲ့ခင်ကအားလုံးပေါ်လာမဲ့ခင်ဘယ်နှပါးမဲ့ခင်၅ပါးနဲ့ဒါဒုက္ခသစ္စာဘာပဲဒုက္ခသစ္စာဘာပဲလို့လားပိုင်းခြားပြီးတော့သိလိုက်မယ်ဆိုရင်ဘယ်မလဲမသိမှုဆိုတဲ့ဝိဇ္ဇာလာအောင်မလားအမှန်တည်းသိသွားပြီဆိုတော့လိုချင်တဲ့တဏ္ဍာလာအောင်မလားမလာပါဘူးခင်ဗျာယောနာကိုယောနာမသိသွားတော့ပုဂ္ဂိုလ်တ္တဝါတဲ့အမြင်နေရှိသေးလားရှိပါဘူးဒိဋ္ဌိကိလေသာမသိဘူးလားသိအဝိဇ္ဇာတဏ္ဍာလဲချုပ်တဏ္ဍာလဲအဲဒိဋ္ဌိကိလေသာလဲမချုပ်ဘူးလားဝေယောပရောင်ကြီးရှိသေးလားရှိပါဘူးဝေယောပရောင်နဲ့တူတဲ့တဏ္ဍာဒိဋ္ဌိအဝိဇ္ဇာတရားသုံးပါးမရှိတော့ဘူးဆိုရင်ဘုန်းကြီးတို့ပရိသတ်တွေအကျိုးဒုက္ခသစ္စာကြီးရအောင်မလားဘာလို့အကျိုးဒုက္ခသစ္စာမရတာလဲမေးတော့အကြောင်းသိလို့အကျိုးငြိမ့်တာဘာကြောင့်လဲအကြောင်းသိလို့အကျိုးငြိမ့်တာကနိဗ္ဗာန်ဘာတယ်လဲအကြောင်းသိလို့ဒီတော့နိဗ္ဗာန်ချမ်းသာရပြီးတော့ငြိမ့်ငြိမ့်ချမ်းချမ်းနေခြင်းပါတယ်ဆိုရင်အကြောင်းသိပြီးတော့အကျိုးငြိမ့်အောင်မိမိရဲ့ခန္ဓာကိုဖြစ်ပြမြင်အောင်ကြည်ဖြစ်ပြမောင်းအောင်ကြည်ဖြစ်ပြဆောင်းအောင်ကြည်အဲဒီလက္ခဏာ၃ချက်နဲ့တွေ့လို့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေပိုင်းပိုင်းခြားခြားသိပါတယ်ဆိုရင်အကြောင်းလည်းသိမယ်အကျိုးလည်းငြိမ့်မယ်နိဗ္ဗာန်ချမ်းသာလည်းပဲမျက်မှောက်မပြုတ်နိုင်ဘူးလားဟေးအဲဒီနည်းနဲ့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုတ်နိုင်အောင်ကြိုးစားကြပါလို့တာကျောင်းရင်နဲ့ကဲနိုင်စီလို့သာဓုကိုတော့ကြအောင်ဆိုအေးကျမချမ်းသာပါဘုရားဗျာရှင်သာသနာတော်မြတ်ကြီးကိုနိလသဖွဲ့တင်နေအောင်ပြည့်စုံဆောင်လျှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။